သည့်အတွက်2018ကမ္ဘာ့ကြီးဝေစီရင်ကိုလွှတ်တော်ကလွန်ခဲ့တဲ့မတ်လကအတည်ပြုလိုက်ပြီးဖြစ်လို့ NLD အစိုးရရဲ့ပထမဆုံးဘတ်ဂျက်စာရင်းကိုစိတ်ဝင်စားကြပါတယ်။ထူးခြားချက်ကတော့လွန်ခဲ့တဲ့နှစ်တွေတည်းစစ်အသုံးစရိတ်နည်းသွားပြီးပညာရေးနဲ့ကျန်းမာရေးအသုံးစရိတ်တိုးလာတာဖြစ်ပါတယ်။အစိုးရအသုံးစရိတ်ရဲ့23ရာခိုင်နှုန်းအများဆုံးရသူဟာစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနဖြစ်ပါတယ်။ဒုတိယအများဆုံး27ရာခိုင်နှုန်းကိုလျှက်စစ်နယ်စွန့်အင်ဝန်ကြီးဌာနကယူထားပြီးကာကွယ်ရေးဌာနက14ရာခိုင်နှုန်းနဲ့တတိယအများဆုံးဖြစ်နေပါတယ်။ဒါပေမဲ့ပညာရေးနဲ့ကျန်းမာရေးကတော့13ရာခိုင်နှုန်းဖြစ်လို့ကာကွယ်ရေးတဲ့နည်းနေပါသေးတယ်။ပညာရေးအသုံးစရိတ်ကဘတ်ဂျက်ရဲ့8ရာခိုင်နှုန်းရှိပြီးကျန်းမာရေးက9ရာခိုင်နှုန်းရှိပါတယ်။ဒါပေမဲ့ကုလသမဂ္ဂကတော့ဘတ်ဂျက်ရဲ့20ရာခိုင်နှုန်းကိုပညာရေးမှာသုံးသင့်တယ်လို့ဆိုပါတယ်။အစိုးရအသုံးစရိတ်ကိုလျော့ချလိုက်မဲ့လူငွေပြမှုဟာတန်းပြရဲ့အသတင်းထုတ်လုပ်မှုရဲ့9ရာခိုင်နှုန်းတော့ရှိတယ်လို့သိရပါတယ်။ကာဝေးရေးဝန်ကြီးဌာနတောင်းဆိုတဲ့အသုံးစရိတ်ဟာလွန်ခဲ့တဲ့နှစ်ကတည်းကနည်းနေတာမို့ဖက်တောက်တာမျိုးမဟုတ်ပဲတောင်းတဲ့အတိုင်းပေးလိုက်တာလို့သိရပါတယ်
။ပညာရေးနဲ့ကျန်းမာရေးအသုံးစရိတ်တိုးလာပေမဲ့ကျန်းဝန်ကြီးဌာနတွေတင်ပြတဲ့ဘတ်ဂျက်ကိုတော့စီစီရေးကော်မတီ73ခုကဖြတ်တောက်တဲ့အတွက်တောင်းတဲ့လောက်မရပါဘူး။ဥပမာဆက်မှုဝန်ကြီးဌာနရဲ့စီမံကိန်း130ကိုရပ်ဆိုင်းထားပါတယ်။လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနရဲ့လွန်ခဲ့တဲ့နှစ်အသုံးစရိတ်ဟာဘတ်ဂျက်ရဲ့25ရာခိုင်နှုန်းရှိပေမဲ့ဒီနှစ်မှာတော့ဘတ်ဂျက်ရဲ့27ရာခိုင်နှုန်းသာရှိတာမို့နည်းသွားတယ်လို့ပြောနိုင်ပါတယ်။အရှုံးပေါ်နေတဲ့နိုင်ငံပိုင်လုပ်ငန်းမှာစီမံကိန်း10ခုရပ်ဆိုင်းလိုက်တာကြောင့်အသုံးစရိတ်နည်းသွားတာဖြစ်ပါတယ်။နိုင်ငံပိုင်လုပ်ငန်းအတွက်အစိုးရကဆက်ရတဲ့ကုန်ကြစရိတ်များသလောက်အရှုံးကလည်းများပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာနိုင်ငံပိုင်လုပ်ငန်းကအရှုံးပေါ်တဲ့ပမာဏဟာတိုင်းပြည်အသတင်းထုတ်လွှင့်မှုရဲ့900ခန့်လုံးရှိပါတယ်
။နှစ်ပေါင်းများစွာဆေးအစိုးရဟာကျန်းမာရေးကဏ္ဍကိုလစ်လျူရှုခဲ့ပါတယ်။ဦးသိန်းစိန်အစိုးရတက်လာတဲ့2017မှာကျန်းမာရေးအသုံးစရိတ်ဟာတိုင်းပြည်အသတင်းထုတ်လွှင့်မှုရဲ့100ခန့်လုံးကျော်ကျော်သာရှိပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရတက်တန်းကုန်တဲ့2015မှာ400ခန့်လုံးနီးပါးအထိကျန်းမာရေးအသုံးစရိတ်ရှိလာတဲ့အတွက်ငါးနှစ်အတွင်းမှာသုံးဆတိုးလာပါသည် NLD အစိုးရရဲ့ဘတ်ဂျက်မှာတိုင်းပြည်အသတင်းထုတ်လွှင့်မှုရဲ့900ခန့်လုံးဟာကျန်းမာရေးဆိတ်အသုံးစရိတ်ဖြစ်လာတဲ့အတွက်အများဆုံးလို့ပြောနိုင်ပါတယ်ကျန်းမာရေးအသုံးစရိတ်100ခန့်လုံးကိုဖွံ့ဖြိုးမှုမိဖက်တွေကထောက်ပံ့ပါတယ်ဒီထောက်ပံ့ငွေဟာအစိုးရဘတ်ဂျက်ထဲကိုမဝင်တာမို့ကုလသမဂ္ဂအဖွဲ့ကွဲအပြည်ပြည်ဆိုင်ရာ NGO အရဖွဲ့အဖွဲ့နဲ့ပညာရှင်အဖွဲ့အစည်းတွေကထိန်းချောင်းပေးပါတယ်
မြန်မာကျန်းမာရေးအခြေအနေဟာအာဆီယံဒေသမှာအချို့တဲ့ဆုံးဖြစ်ပါတယ်။လူသက်တမ်းက64နှစ်သာရှိတဲ့အတွက်အာဆီယံဒေသမှာအနည်းဆုံးဖြစ်ပါတယ်။ဒါကြောင့်လူတိုင်းလက်လန်းမီတဲ့ကျန်းမာရေးစနစ်တည်ဆောက်ဖို့အတွက်အမျိုးသားကျန်းမာရေး၄နှစ်စီမံကိန်းကို NLD အစိုးရစတင်အကောင်အထည်ဖော်နေပါတယ်။အေပီလ၁ရက်နေ့က2021မတ်လ31ရက်နေ့အထိအကောင်အထည်ဖော်မဲ့ကျန်းမာရေးစီမံကိန်းဖြစ်ပါတယ်။နှစ်စဉ်လုတ်တဲ့စီမံကိန်းဖြစ်တာမှုကောင်းမွန်တဲ့ကျန်းမာရေးဆောင်ရှောက်မှုကို2021ရောက်မှခံစားရမှာမဟုတ်ပဲအစဉ်သင့်ဖြစ်တဲ့နေရာတွေမှာစတင်ကျင့်သုံးနိုင်မှုအတွက်ကွင်းစင်းလေ့လာမှုတွေလုပ်နေပါတယ်။အနွမ်းပါဆုံးအုပ်စုအထိကျန်းမာရေးဆောင်ရှောက်မှုပေးနိုင်ဖို့ရည်ရွယ်တဲ့အမျိုးသားစီမံကိန်းဖြစ်ပါတယ်
။တိုင်းပြည်တိုးတက်တယ်မတိုးတက်ဘူးဆိုတာကိုသိကြည့်ရင်ပညာရေးနဲ့ကျန်းမာရေးကိုကြည့်ရမယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။နိုင်ငံသားတွေကျန်းမာရေးပညာရေးမှာအားကောင်းရင်ဘယ်လိုအခက်အခဲမဆိုကျော်လွှားနိုင်မယ်လို့ဆိုပါတယ်။တိုင်းပြည်ရှိရေးအတွက်အကောင်းဆုံးအာမခံချက်ဖြစ်တဲ့ပညာရေးနဲ့ကျန်းမာရေးကိုမြှင့်တင်ဖို့ NLD အစိုးရသဏ္ဍိဌာန်ချထားပုံရပါတယ်။ပညာရေးမှာလည်း2016က2021အထိဖြစ်တဲ့အမျိုးသားမဟာဗျူဟာငန်းနစ်စီမံကိန်းချထားပါတယ်။ဒီစီမံကိန်းကြောင့်ပညာရေးအသုံးစရိတ်လည်းတိုးပွားလာတာဖြစ်ပုံရပါတယ်။ပြစီရွေရင်းနေလို့ပြင်ဆင်ရမယ်ကျောင်းအဆောက်ဦး6000နီးပါးရှိတယ်လို့ပညာရေးဝန်ကြီးကဆိုပါတယ်ဒီအဆောက်ဦးတွေဟာအန္တရာယ်ဖြစ်နိုင်တဲ့အခြေအနေရှိနေလို့ဒီနေ့တည်းပြင်ဆင်ဖို့လိုအပ်ပါတယ်အမျိုးသားမဟာဗျူဟာစီမံကိန်းဟာပညာရေးစနစ်တစ်ခုလုံးကိုပြုပြင်ပြောင်းလဲပြီးပညာသင်ကြားမှုနဲ့သင်ယူမှုကိုတိုးတက်စေလိမ့်မယ်လို့ဆိုပါတယ်ကျန်းမာရေးနဲ့ပညာရေးကိုစတင်ဦးစားပေးတာဟာဒီနှစ်ဘတ်ဂျက်ရဲ့ထူးခြားချက်ဖြစ်ပါတယ်ဒါပေမဲ့ဒီစီမံကိန်းတွေဟာရေရှည်အကောင့်တွေပေါ်ရမှာဖြစ်လို့ NLD အစိုးရဆက်လက်တည်ရှိဖို့ကလည်းအရေးကြီးကြောင်းတင်ပြလိုက်ရပါမယ်ခင်ဗျာ။